ိုယ်တိုင်ဆေးလိမ်မတော့ဖဲသူများစီကဆေးလိမ်အငွေရှူနေရသူတွေနဲ့အုံနောက်ယူရင်းမှုဟာတိတိတသားကိုဆက်ဆက်နေတယ်ဆိုတော့ကိုတရုတ်နိုင်ငံကပြုလုပ်တဲ့လေးလံမှုချက်ကပထမဆုံးအကြိမ်ဖြစ်ပေါ်ထုတ်လိုက်ပါတယ် Passive Smoking လို့ခေါ်တဲ့သူများတောက်တဲ့ဆေးလိမ်ငွေရှူရတာကြောင့်နှလုံးရောဂါနဲ့အဆုတ်ကင်ဆာတို့ကိုဖြစ်စေနိုင်တယ်ဆိုတော့ကိုတော့သိရှိခဲ့ကြပြီးဖြစ်ပါတယ်တရုတ်နိုင်ငံမှာဆေးလိမ်တောက်သူတန်ပေါင်း350ကျော်ရှိပြီးကမ္ဘာပေါ်မှာဆေးလိမ်အတောက်ဆုံးနိုင်ငံဖြစ်ပါတယ်အသက်အရွယ်ကြီးရင်သူဥယျာဉ်တိုးပွားလာတာနဲ့အမျှအုံနောက်ယူရင်းမှုဝေဒနာရှင်လဲအများဆုံးရှိတဲ့နိုင်ငံမှာ London King's College နဲ့အန်ဝီဆေးတက္ကသိုလ်တို့ကသုတေသီတွေဟာတရုတ်နိုင်ငံနယ်၅ခုကအသက်60ကျော်လူ6000လောက်အတွက်သူတို့ရဲ့ဆေးလိမ်တောက်သုံးမှုဆေးလိမ်အငွေ့ရှူရှက်ရမှုနဲ့အုံနောက်ယူရင်းမှုအခြေအနေတို့ကိုစိစစ်မေးမြန်းခဲ့ကြတာဖြစ်ပါတယ်လူတွေအတွက်ဆေးလိမ်ငွေ့ကအကာအကွယ်ပေးဖို့လိုအပ်ကြောင်းဒီလေ့လာချက်ကဖော်ပြနေတယ်လို့အဖွဲ့ခေါင်းဆောင်ဒေါက်တာရူဝလင်းချန်ကဆိုပါတယ်ကမ္ဘာလူဦးရေရဲ့ဆက်တင်ရာခိုင်နှုန်းလောက်ပဲလူစုလူဝေးထဲမှာဆေးလိမ်တောက်ဖို့အတွက်ပိတ်ပင်ထားတဲ့နိုင်ငံတွေမှာနေနေကြရတာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်